နိုင်ငံကူးလက်မှတ်တွေဖြစ်တဲ့ယာယီနိုင်ငံကူးလက်မှတ်ခရမ်းရောင်နိုင်ငံတကာကိုသွားနိုင်တဲ့အနီရောင် passport နဲ့သက်တည်ခံလက်မှတ်အစေးရောင်စာအုပ်တွေကန်ဆောင်ပြီးနေရက်ပြန်ကြမယ်မြန်မာရွှေပြောင်းအလို့သမား100ကျော်ကိုထိုင်းမြန်မာနယ်စပ်ချစ်ကြည်ရေးတံတားမှဒီရက်ပိုင်းနဲ့ဖမ်းဆီးလိုက်ပါတယ်မြန်မာတန်ယုံကတော့ဒီကိစ္စနဲ့ပတ်သက်လို့အလို့သမားတွေအနေနဲ့တရားရုံးတက်ပြီးရင်နေဆက်ပြန်ပို့မယ်လို့ပြောပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
ထိုင်းနိုင်ငံမှာအလုပ်လုပ်ကိုင်နေတဲ့မြန်မာရွှေပြောင်းလူသမားတွေအနေနဲ့နိုင်ငံကူးလက်မှတ်ကိုင်ဆောင်ထားပြီးနေရက်ပြန်ကြရမှာတချို့ကအလုပ်လုပ်ခွင့်လက်မှတ်မပါလို့ဆိုပြီးထိုင်းမြန်မာနယ်စပ်တရားကစစ်စေးရေးဂိတ်မှာဖမ်းဆီးတာခံခဲ့ရကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်ဟိုအမျိုးသားက73ယောက်အမျိုးသမီးက24ယောက်သူတို့တွေကိုနေပြီးတော့အဲ့ဒီစစ်စေးရေးတရားထိုင်းမှာပဲဝါပါမင်းမရှိလို့ဆိုပြီးတော့ဖမ်းတယ်မနေ့ညနေနောက်ဆုံး၈နာရီလောက်အချိန်မှာကျွန်တော်နောက်ဆုံးပြေးလိုက်တဲ့ဟာကသူတို့ကိုလက်ပွေတိုက်ခိုင်းတယ်။ဗတ်နေရာစီတောင်းနေတယ်ဆိုပြောတယ်။ဒီနေ့မှတရားရုံးတင်မယ်လို့ပြောတယ်။ passport အနည်းလေးပါတယ်။ခရမ်းရောင်ပါတယ်။အခုလက်ရှိထုတ်ပေးနေတဲ့စကန်တွေပါတယ်ဆိုရဲသိရတယ်။ passport ၃မျိုးစလုံးပါတယ
်။သူတို့တွေဟာထိုင်းနိုင်ငံရဲ့နယ်စပ်ဂိတ်တွေကိုဖျက်ချော်ခဲ့ပြီးမှချစ်ချည်ရေးတရားပေါ်ကနေတရားဝင်ပြန်ဖို့လှုံ့ဆော်ကြရင်းနဲ့အဖမ်းဆီးတွေခံခဲ့ရတယ်လို့လည်းအလို့သမားတွေကိုအကူအညီပေးနေတဲ့ AAC မဟာမိတ်အဖွဲ့ကကိုရဲမင်းကပြောပါတယ
်။ဒီနေ့က39ယောက်ကမိန့်ချတယ်။ဒီနေ့89ယောက်ကတော့အချုပ်ထဲမှာပဲရှိနေတော့မယ်။ဒါသာတိတ်မှာဟိုပကန်းကူးမယ်ဆိုမှဒါသာတိတ်မှာစစ်မှဆေးမှသူတို့စီမံကိန်းပုံစံနဲ့ဖမ်းလိုက်တဲ့သဘောမှာသူကလမ်းကိတ်တွေကိုဖျက်ချော်လာပြီးပြီ
။နိုင်ငံတကာကိုသွားပြီးအလို့လောက်ကင်နိုင်တဲ့အနီရောင်စာအုပ်နိုင်ငံကူးလက်မှတ်ကင်ဆောင်ထားတဲ့အမျိုးသမီးတကူကတော့သူတို့ကိုအလို့လောက်ခွင့်လက်မှတ်မရှိလို့ဖမ်းဆီးတာခံခဲ့ရတယ်ဆိုပြီးပြောပါတယ်။
သူပြရတော့ဘာလို့လဲဆောင်းလဲအဲ့အနေပဲဘဘသွားမမလေးဟိုတရားမလေးဆောင်းတမလို့အစောတဲ့နေတ
ယ်မြမတန်ယုံကအလုသမတန်အရာဥမုံအောင်ခိုင်ကတော့တနင်္ဂနွေနေ့ကဖမ်းဆီးခံခဲ့ရတဲ့အလုသမ38ယောက်ကိစ္စကိုသာသိရှိသေးကြောင်းနောက်ထပ်အဖမ်းခံခဲ့ရတဲ့89ယောက်တင်းကတော့တန်ယုံကိုမရောက်လာသေးဘူးလို့ပြောပါတယ်အလို့သမားတွေဟာအလို့လုခွင့်လက်မှတ်မပါတဲ့အတွက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးမဲဆောက်မြို့လူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့ဆွေးနွေးနေတဲ့အကြောင်းလက်ရှိမှာတော့သူတို့ကိုတရားရုံးတင်ပြီးဒဏ်ငွေရိုက်ပြီးရင်နယ်စပ်ကိုပြန်ပို့မယ်လို့သိရကြောင်းအခုလိုပြောပါတယ်
။တော့ကဖမ်းတယ်ဖမ်းလို့ဝတ်ပါမယ်မပါလို့ဝတ်ပါရင်ပါရင်တော့ဖမ်းတယ်ဖမ်းပြီးတော့မှတရားရုံးတင်တယ်တရားရုံးမှာစင်ပေါ့နော်ပြီးတော့ပြန်ပို့ပြန်မလို့ဆက်ထုတ်ပေးမယ်ဘုမကောကျွန်တော်စမ်းတိုင်တာကျွန်တော်စမ်းကြည့်ရစမ်းပြောတာသူကကျွန်တော်တို့ပြန်ထုတ်မယ်ဆိုရင်ပြန်ထုတ်ပြီးရမယ်ဝတ်ပါမယ်လို့ပါငါကဝတ်ပါမယ်လို့ရမယ်ဝတ်ပါမယ်လို့ပဲနဲ့သူကျူပြီးစင်းဝင်တဲ့အတွက်အဲ့မှာဖမ်းလိုက်တာလောကဖမ်းပြီးတော့မှရက်စကန်ကိုပို့တယ်ရက်စကန်ကနေမှတရားရုံးတင်ပြနေတယ်တင်လိုက်တရားရုံးတရားရုံးတင်ပြီးတော့တရားရုံးကတန်ငွေနဲ့ပြန်ပြီးတော့သူတို့ပြန်လို့ဟာဥစ္စာတရားဆက်သွယ်ကြတာလေသူကကြိုင်လောကရမွေးကြီးနဲ့လည်းကျွန်တော်ရတာပြီးပါတယ်
လုံသမားတွေအနေနဲ့တရားဝင်နိုင်ငံကူးလက်မှတ်ကင်ဆောင်ထားမယ်ဆိုရင်ခရီးသွားလာခွင့်ရရှိသင့်တယ်ဆိုပြီးဥကျော်တောင်းကတော့ပြောပါတယ
်။တရားဝင်ဗီဇာရှိတယ်ပတ်စပို့ရှိတယ်ဆိုလို့ရှိရင်သွားလာခွင့်ရှိရမယ်လေ။အပြင်သွားလာခွင့်ကိုပိတ်ပင်တယ်ဗီဇာရှိတဲ့နေလို့မရဘူးဆိုလို့ရှိရင်တန်တော်ဆွဲစကားပြောရမယ်လေ။ဗမာတွေဒီလိုနေတိုင်းဖမ်းဆီးခံပြီးတော့ငွေပြစ်ကုန်နေရတာဗမာဆိုတာဒီတိုင်းရှိနေလို့မရတော့ဘူးလေ
။နေရပြန်တဲ့မြန်မာလူသမားတွေဟာစာရွက်စာတမ်းအထောက်အထားတွေဘာတွေယူဆောင်ရမလဲဆိုတာမသိရှိတာတွေကြောင့်စာရွက်စာတမ်းလိုအပ်ချက်ရှိတယ်ဆိုပြီးနေဆက်ဂိတ်တွေကနေဆွဲချပြီးဖမ်းဆီးခံရတာတွေလည်းရှိနေတာပါအခုလုံသမားတွေကတော့နေဆက်ဂိတ်အစင်းစင်းကိုဖျက်ကျော်ပြီးမှချစ်ကြည်တရားပေါ်ကနေအပြန်မှာဖမ်းဆီးခံရတာဖြစ်ပါတယ်ထိုင်းအစိုးရကပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တဲ့ဥပဒေအရအလုံးလုံးခွင့်လက်မှတ်မရှိဘဲနိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေကိုပြည်ဝင်ခွင့်နှစ်နဲ့ချီပြီးပိတ်ပင်တာမျိုးတွေလုပ်မှာကိုအလုံးသမားတွေကစိုးရိမ်နေကြပြီးမဲ့မြမတန်ယုံကအလုံးသမားတန်အရာရှိကတော့အဲ့ဒီလိုမျိုးမလုပ်အောင်ဆွေးနွေးထားတယ်လို့လည်းပြောကြားခဲ့ပါတယ်ရှင်